ပြားဟောင်းကြီးတွေဖွင့်မနေနဲ့လို့ပြောပြောနေကြတာအဲ့ဒီကခင်းနောက်ကြနေပြီကိုသားညုံရအဲ့ဒီတပြားဟောင်းကြီးတွေကအခုပြန်ပြီးတော့ခေချားနေတာရှင့
်ဘယ်တပြားတွေကိုပြောနေတာလဲမစမြမော
အမဲရောင်တပြားအဝိုင်းကြီးတွေလေအချင်း၁၂လက်မှရှိတဲ့တပြားကြီးတွေစပေါ်ခဲ့တာအခုဆိုလို့ရှိရင်နှစ်ပေါင်း80ရှိသွားပြီ။ဒါပေမဲ့အခု LP ဓာတ်ပြားတွေနဲ့ထုတ်တဲ့တခြင်းတွေပြန်ပြီးတော့အောင်တက်နေတာရှင
့်။အနည်း80ပြည့်အထင်မှန်တဲ့ Columbia Records တေးသံတွင်ကပထမဆုံး LP ဓာတ်ပြားထုတ်ခဲ့တဲ့ LP ဓာတ်ပြားရှင်တွေကိုဗြိတိန်က H&B ဂီတရောင်းဆိုင်ခြင်းနဲ့ဒီ Sony Classical တေးသံတွင်တို့ပေါင်းထုတ်ပြီးတော့ British စာကြည့်လိုက်ကိုလှူရဲဆိုတဲ့သတင်းတော့တွေ့လိုက်ကြပြ
1948ခုနှစ်ဇွန်လ21ရက်နေ့ရုံးက Columbia Records တေးသံတွင်ကနေပြီးတော့မှအချင်းဝိုင်း12လက်မှရှိတဲ့ Long Play အတိုးကောက် LP ဓာတ်ပြားတွေကိုပထမဆုံးစထုတ်ခဲ့တာတရော့ပညာရှင် Nathan Malmsteen နဲ့ဒီ New York က Philharmonic Symphony Orchestra စံစုံ T1G တွဲပြီးတော့ဖျော်ဖြေခဲ့တဲ့ Mendelssohn's Concerto in E Minor ဒဏ္ဍဝင်ဂီတကိုပထမဆုံး LP ဓာတ်ပြားအနေနဲ့ထုတ်ခဲ့တာပါLP ဓာတ်ပြားပေါ်လာတာကဂီတလောကအတွက်ကြီးမားတဲ့အပြောင်းအလဲကြီးတစ်ခုဖြစ်ခဲ့တယ်လို့ British စာကြည့်တိုက်ကဒီတေးတန်ဆိုင်ရာမှော်ကွန်းတိုက်မှု Andy Lenihan ကပြောပါတယ်
It's very significant. The fact that the long playing records came into existence was a huge step for music sound recording and for the listener. What it meant
အချိန်တကာဖွင့်နိုင်တဲ့ LP ဓာတ်ချက်တွေပေါ်လာတာတေးတန်တွင်လုပ်ငန်းတွေအတွက်ရောနားဆင်သူတွေအတွက်ပါတိတ်ကိုထူးခြားပါတယ်ဒီမတိုင်ခင်ကဆိုရင်ဓာတ်ပြားတစ်ဖက်ကို3မိနစ်စာပဲနားဆောင်လို့ရပါတယ် LP ဓာတ်ပြားတွေကြတော့ဓာတ်ပြားအကြောင်းကြီးကပိုကျင်းသွားတယ်ဓာတ်ပြားလေချင်းနှီးသွားတယ်ဆိုတော့မိနစ်20စာလောက်ဒီနားဆောင်လို့ရပါတယ်ဂန္ဓဝင်ဂီတတန်စင်တစ်ပုဒ်လုံးကိုဓာတ်ပြားတစ်ဖက်ထဲမှာတွင်းလို့ရသွားပါတယ်တချင်းတွေတစ်စုတစ်စည်းတဲ့ဓာတ်ပြားတစ်ချက်ထဲမှာတွင်းနိုင်သွားပါတယ
်ဘရစ်ဆာဆက်ကြည့်လိုက်မှာမှတ်တမ်းတင်သိမ်းထားတဲ့ဓာတ်ပြားချက်ပေါင်း2သိန်းခွဲရှိတယ်လို့ writer သတင်းကပြောတယ်ကအခုဆိုရှင်တစ်ချက်ထပ်တိုးသွားပြီပေါ့
LP ဓာတ်ပြားထုတ်တာအနည်း80ပြည့်အထိမ့်မှန်နဲ့ Mendelssohn's Concerto ဂန္ဓဝင်ဂီတကို H&B နဲ့ Sony Classical တို့ပေါင်းပြီးတော့မှဒီ LP ဓာတ်ပြားအချက်900ထုတ်ပါတယ်။အဲ့ဓာတ်ပြားတွေကရောင်းဖို့မဟုတ်ဘူး။အခမဲ့ဝေပေးတာကိုသားညုံရ
။အားလုံး online ကနေပြီးတော့ streaming လုပ်နေကြတဲ့အခုခေတ်မှာ LP ဓာတ်ပြားချက်တွေပြန်ခေတ်စားနေတာကလည်းအံ့ဩစရာပြ။အထူးဖြစ်ပြီးပြီးခဲ့တဲ့2018ခုနှစ်တည်းမှာ American နဲ့ British နိုင်ငံတွေမှာ LP ဓာတ်ပြားချက်တွေအယောင်းကစံရင်တင်အောင်မြင်ခဲ့တယ်ဆိုရယ်။
အဲ့ဒီ LP ဓာတ်ပြားချက်ကြီးတွေကိုအများအပြား final လို့ခေါ်ကြတယ်။ပြီးခဲ့တဲ့2018ခုနှစ်အတွင်းမှာ final LP ဓာတ်ပြားချက်တွေအများက online ကဒေါင်းလုဒ်မဟုတ်တဲ့တကယ့် album ခွေအားလုံးရောင်းရတာရဲ့14ရာခိုင်နှုန်းရှိတယ်လို့ Billboard ရဲ့မှတ်တမ်းအရသိရတယ်။တန်ဖိုးအဖြစ်ကဒေါ်လာ14သန်းခွဲကျော်ဖို့ရှိတယ်။အယောက်ရဆုံး album ကတော့ဒီ Beatles ရဲ့ Sgt. Pepper's Lonely Hearts Club Band ရဲ့ဓာတ်ပြားတဲ့
။တကယ်တော့2018ခုနှစ်က final LP ဓာတ်ပြားအယောင်စလနှစ်မြောက်ဇတိုက်တက်တဲ့နှစ်လည်းဖြစ်တယ်တဲ့မဆီမမောရဲ့အဓိကအကြောင်းကတော့သချင်းတက်တွေ classic သချင်းတွေကို vinyl နဲ့လည်းထုတ်တာများလာတယ်နောက်တော့ Amazon online ဈေးကွက်ကြီးတို့ Barnes & Noble စာအုပ်ဆိုင်ကြီးတို့လူငယ်တွေအဝယ်များတဲ့ Urban Outfitters တို့လိုမျိုးဆိုင်ကြီးတွေကအယောင်ပြင့်တည်တွေလုပ်တယ်နောက်ဓာတ်ပြားချက်ကြီးတွေကိုပဲတည်ဆန့်စုရပိတ်သက်တွေတနိုင်တပိုင်းရောင်းသူတွေအတွက် record store date ဆိုတာမျိုးတစ်နှစ်တစ်ခါပွဲမျိုးတွေလုပ်တာကြောင့်လည်း LP ဓာတ်ပြားတွေပြန်ခေတ်စားလာတယ်ဗျ
ပြောရမယ်ဆိုရင်ဒီ4000ဓာတ်ပြားချက်တွေနဲ့ဖွင့်ရတဲ့ဓာတ်ပြားချက်တွေနဲ့မှတချင်းနောက်ဆောင်တဲ့သူတွေလည်းမနှဲလာဘူး။ကျွန်တော်သိတဲ့သူတော်တော်များများဆိုရင်အဲ့ဒီဓာတ်ပြားတွေကိုပဲတကူးတကလိုက်ဝယ်တာ။သူတို့မေးကြည့်တော့အတန်အရေးသွေးအများကြီးပိုကောင်းတယ်လို့ပြောကြရဲ့ရှင်။ဗြိတိန်ကဓာတ်ပြားပရိသတ်တို့ပြောတာကိုလည်းနောက်ဆောင်ကြည့်ပါအောင်
။ It takes certainly takes me back to my childhood of the 70s and a bit of the 80s. And I think sound quality is so much more superior.
ဆောင်းကော80နဲ့80ချိန်တုန်းကကျွန်တော်ကလေးငယ်ဘဝကိုပြန်ပြီးတော့ရောက်သွားရတယ်လို့ပါပဲ။အတန်အရေးသွေးကအများကြီးကိုပိုကောင်းပါလေ
Retro is better than CD got that crackle on your ear
မယိုးနိုင်တဲ့ခေဟောင်းပုံစံဖြစ်တဲ့ CD ထက်လည်းပိုကောင်းတယ်ရှားရှားပါပါတခြင်းတွေလည်းအများကြီးရနိုင်တယ်လေ
Britain မှာ final အယောင်းက album အားလုံးအယောင်းရဲ့9ရာခိုင်နှုန်းလောက်ပဲရှိတယ်ဆိုပေမဲ့ပြီးခဲ့တဲ့2018ခုနှစ်တုန်းကဓာတ်ပြားချက်ပေါင်း4သန်းကျော်ရောင်းရတယ်လို့ British Phonographic Industry BPI ကပြောပါလေ
final ဓာတ်ပြားချက်တွေထဲမှာမနှစ်ကအယောင်းရဆုံးက rock guitar မျိုးစားတဲ့
Britain အစိုးရ Ed Sheeran ရဲ့ Divide ရဲ့ album ကအများဆုံးရောင်းရတယ်တဲ့အများအားဆုံး final ဓာတ်ပြား10ချက်စီးရင်းနဲ့မှာ Amy Winehouse ရဲ့ Back to Black တို့ Fleetwood Mac ရဲ့ Rumours တို့ album တွေလည်းပါပါတယ
် H&V ဂီတရောင်းဆိုင်ကြီးမှာဆိုလို့ရှိရင်အခု final ဓာတ်ပြားနဲ့ထုတ်တဲ့တခြင်း album တွေကိုအရင်ကတည်းကပို့ပြီးတော့တင်နေရပြီလို့အယောင်းမြင့်တီးမန်နေဂျာတယောက်ကပြောတယ်မှာစီမံမော
ပြီးခဲ့တဲ့အနည်း80အတွင်းမှာဒီ cassette ခွေ CD ခွေ MP3 အခုဆိုရင်ဓာတ်ရိုက် streaming လုပ်ပြီးတခြင်းနားထောင်တာတွေအဆင်းဆင်းပေါ်လာတဲ့အထက်မှာတက်ဆက်ခွေဆိုရင်ရှာလို့တော့မှမရတော့ပါဘူး။ဒါပေမဲ့တက်တန်း90ရှိနေတဲ့ Final LP ဓာတ်ပြအဝိုင်းကြီးတွေကတော့တစ်ခစ်ပြန်ပြီးတော့ရေပန်းစားနေပါတယ်ရှင်။